ငငယ်ရေးပါဝင်ရှမ်းပြည်နယ်ရဲ့အနာဂတ်အတွက်ရှမ်းပြည်နယ်အစိုးရထဲမှာရှမ်းနိုင်ငံရေးပါတီတွေပါဝင်ဖို့အရေးကြီးတယ်ဆိုတာကိုပြည်သူတွေပိုနားလည်လာကြတဲ့အတွက်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကရှမ်းပြည်နယ်မှာအများစုအနိုင်ရခဲ့တာလို့ရှမ်းပြည်နယ်အရေးကိုလေ့လာနေသူတွေကပြောကြားလိုက်ပါတယ်။အခုရွေးကောက်ပွဲရလဒ်တွေကိုကြီးကြီးအဖြစ်ရှမ်းလူမျိုးတွေရဲ့မျှော်လင့်ချက်တွေကဘာတွေပါလဲ။စုံစမ်းမေးမြန်းထားတဲ့မန်းစုမြန်မုံကအပြည့်စုံကိုပြောပြမှာပါ။
ဧပြီလ၁ရက်နေ့ကကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲမှာစံတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဟာရှမ်းပြည်နယ်ကမဲဆန္ဒနဲ့ခုနှစ်ခုမှဝင်ပြိုင်တာမှ6ခုမှနိုင်ရခဲ့ပါတယ်။ SNLD ပါတီကစီယုံမဲဆွယ်မှုတွေကို2015ရွေးကောက်ပွဲတုန်းကထက်ပိုပြီးအားထုတ်လုပ်ခဲ့တဲ့အပြင်ပြည်သူတွေဘက်ကလည်းရှမ်းပြည်နယ်အနာဂတ်အတွက်ရှမ်းနိုင်ငံရေးပါတီအနိုင်ရရေးအရေးကြီးတယ်ဆိုတာကိုပို့ပြီးတော့မြင်လာကြလို့ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနယ်ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်အရင်2015ရွေးကောက်ပွဲတုန်းက NLD ပါတီအပေါ်ရှမ်းပြည်သူတွေတခဲနဲ့အားပေးခဲ့ကြပြီးမြဲသူတို့မျှော်လင့်ချက်တွေအတိုင်းဖြစ်မလာတဲ့အတွက်အခုကြားဖြတ်ရွေးကောက်ပွဲမှာတော့ရှမ်းနိုင်ငံရေးပါတီကိုအားပေးတာဖြစ်နိုင်တယ်လို့သူကပြောပါတယ
် NLD ကပါလို့ရှုံးသွားတယ်လို့ဆိုကျွန်တော်ထင်တာကဒီရှမ်းလူထုတွေကလည်းအရင်တော့ NLD ကိုအကြီးအကျယ်ဟိုအားကိုးမျှော်လင့်ခဲ့ပြီးမြဲတကယ်တမ်းသမီးကျော်ခဲ့ခါမှာပါမတလောက်ထူးထူးထွေးထွေးမတွေ့ရတဲ့အတွက်တိုးတက်မှုတွေမရှိတဲ့အတွက်ငင်းချမ်းရေးလည်းမရှိဘဲနဲ့ပူဆိုးလာတယ်လို့မြင်တဲ့အတွက်ကျွန်တော်ထင်တာလူထုကလည်းဒါဆိုရင်ငါတို့ရှမ်းပါတီကိုပဲအားကိုးရမယ်ရှမ်းပါတီကိုပဲပေးရမယ်ဆိုပြီးတော့ဒါကြောင့်မို့လဲလူထုတွေက SNLD ကိုအကြီးအကျယ်အားပေးပြီးတော့မဲပေးလိုက်လို့ပဲ SNLD ကနိုင်သွားပြီးတော့ NLD ကရှုံးသွားတယ်ဆိုတာအဲ့ဒါကိုလည်းဒါတစ်ချက်အနေနဲ့ကျွန်တော်မြင်တယ
်ရှမ်းပြည်နယ်ထဲမှာပြည်သူ့လွှတ်တော်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တို့အတွက်စုစုပေါင်း၈နေရာမှာ SNLD က900ဝန်းကျင်ပြီးတော့6နေရာမှာအနိုင်ရခဲ့တာပါ။ညောင်ရွှေမဲဆန္ဒနယ်တက်မှာတော့ NLD ပါတီကနိုင်ပြီးတော့ကျိုင်းတုံမဲဆန္ဒနယ်နှစ်မှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအနိုင်ရခဲ့ပါတယ်။ရှမ်းပြည်နယ်ထဲမှာပြည်ခိုင်ဖြိုးပါတီအနိုင်ရတာနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုလည်းဒေါက်တာဆိုင်းထွေးမောင်ကအခုလိုပြောပါတယ်
။ကျိုင်းတုံက AACC ဖြစ်နေတဲ့မြို့တစ်မြို့ပဲ။သူ့မှာဟိုစစ်ပွဲလည်းမဖြစ်ဘူး။နောက်ဒုက္ခလည်းတလောက်မရှိဘူးသူတို့ကစီးပွားရေးနဲ့အေးစစ်အဆင်ပြေနေတယ်လို့ဖြစ်နေတယ်အဲ့လိုအဆင်ပြေနေတဲ့ကျိုင်းတုံဟာဘုသူ့ကြောင့်အဆင်ပြေနေတယ်လဲဆိုတော့သူတို့ထင်တာကကြောင့်ဖို့ရဲ့ဂျေဆုကြောင့်အဲ့လားကြောင့်လူထုတွေကဒါကိုထင်ပြီးတော့ခုနပြောတဲ့ကြောင့်ဖို့အဖွဲ့ကိုအားပေးနေတာလည်းဖြစ်နိုင်တယ်နောက်တစ်ခုကရှမ်းမြို့ခါလူကြီးတချို့ကလည်းအဲ့ဒီကြောင့်ဖို့အဖွဲ့ရဲ့ဟိုကောင်းဆောင်တွေဖြစ်နေတယ်နောက်တစ်ခုကကျွန်တော်တို့ကျိုင်းတုံကလူတော်များများကလည်းကျွန်တော်တို့ဒီရှမ်းဆိုတဲ့လူမျိုးရေးစိတ်သက်ကလည်းတလောက်ကြီးလည်းပြင်းပြပြပြမရှိတော့ဘူးလို့ကျွန်တော်တို့မြင်တယ်
။ညောင်ရွှေမြို့မှာတော့ NLD ပါတီကပိုပြီးအားတာတဲ့အတွက် NLD ပါတီနိုင်တာဖြစ်တယ်လို့သူကသုံးသပ်ပါတယ်။အခုကြားဖြတ်ရွေးကောက်ပွဲရလဒ်တွေကိုကြည့်ခြင်းအပြင်ရှမ်းပြည်နယ်အစိုးရမှရှမ်းတိုင်းရင်းသားပါတီကအများစုနေရာရထားမှသာငြိမ်းချမ်းရေး၊လုံခြုံရေးလမ်းပန်းဆက်သွယ်ရေးပညာရေးစတဲ့ကိစ္စတိုင်းအတွက်ရှမ်းပြည်သူတွေလိုလားသလိုဆုံးဖြတ်ချက်ချနိုင်မယ်ဆိုတာကိုပြည်သူတွေပိုသဘောပေါက်လာတယ်လို့မြင်ရတယ်လို့လည်းဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်။ဒါဆိုရင်လက်ရှိအနာရ NLD ပါတီအနေနဲ့လာမယ့်2020ရွေးကောက်ပွဲကြရင်ရှမ်းပြည်နယ်တွေကမဲဆန္ဒနယ်တွေမှာပြန်အနိုင်ရဖို့အတွက်အပါအဝင်ပြင်ဆင်ထားဖို့လိုပါတယ်
။ရှမ်းလူမျိုးတွေရဲ့လိုလားချက်ကိုတိဖို့လိုတယ်။ရှမ်းပြည်မှာအခုခံစားနေရတဲ့ပြဿနာတွေနော်အဲ့ဒါတွေကိုလည်းဖြည့်ရှင်းနိုင်ဖို့ NLD ကနားလည်ရမယ်တကယ်လို့ NLD ကဒီလိုရှမ်းပြည်မှာရှမ်းပြည်လူထုတွေရဲ့အခက်အခဲပြဿနာခုနပြောတဲ့ကျန်းမာရေးပညာရေးစီးပွားရေးလုံခြုံရေးငြိမ်းချမ်းရေးအားလုံးကို NLD ကနေပြီးတော့လုပ်ပေးမယ် NLD ကနေပြီးတော့ဦးဆောင်မယ် NLD ကကျွန်တော်ရှမ်းပြည်ရှမ်းလူထုအတွက်အားလုံးလုပ်ပေးမယ်တတ်နိုင်သလောက်လုပ်ပေးမယ်ရှမ်းပြည်အတွက်ရှမ်းလူထုအတွက်ရှိရအနာကတ်ကိုတကယ်ကောင်းအောင်လုပ်ပေးမယ်ဆိုလို့ရှိရင်တော့ဝိုင်းပြီးအားပေးမှာပါ
ကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနယ်ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်သုံးသပ်ခဲ့တာပါအခုကြားဖြတ်ရွေးကောက်ပွဲကိုစုစုပေါင်းမဲဆန္ဒနဲ့16ခုမှကျင်းပခဲ့တာဖြစ်ပါတယ် NLD ကတော့ကြားပြည်နယ်ကလွဲလို့18ခုမှဝင်ပြိုင်ခဲ့ပြီးတော့စုစုပေါင်းမဲဆန္ဒနဲ့9ခုမှနိုင်ပါတယ်အမျိုးသားလွှတ်တော်ပြည်သူလွှတ်တော်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှစုစုပေါင်းအမတ်နေရာ9နေရာအနိုင်ရခဲ့ပါတယ်လက်ရှိအနာရ NLD ပါတီအနေနဲ့လုံလောက်တဲ့ပြုပြင်ပြောင်းလဲမှုတွေမလုပ်နိုင်တဲ့အတွက်ကြားဖြတ်ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်မရတာလို့တချို့ကထောက်ပြနေကြပါတယ်။ NLD party and Nine, Lame Natanese, Rika Buema, Kidu Amiya, Taka Mugu Yabo Dre, Tendam Yenda Shibi, Tiao de Abyang Larry, Polo Yaya Mesura, the Bilai Dapi Delo, Yama Yi Lila Nidu Chogale Piovare, Rika Bue Lila Samji the Rigaro, Aku Japia, Rika Bue Epo, Pidu Ria Sewin Zamu, Nebabi, Mebe to Hitwale Nere Lu, Piojavare Shi.